ကျန်တာပရင်းနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရယ်လင်းနစ်ထဲဝင်လာတဲ့ရိုဟင်ဂျာအကြက်အတဲခိုင်ခိုင်မာမာဖြေရှင်းနိုင်ဖို့နီလန်ရှာယာမှာစိန်ခေါ်မှုများကောင်းစဉ်နဲ့နယူးယောက်ကုလသမဂ္ဂဆိုင်ရာနိုင်ငံတကာသံအမတ်ကြီးတွေဦးစီးပြီးမနေ့ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲပြုလုပ်ခဲ့တဲ့အကြောင်းနားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်အဲ့ဒီဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာတာဝန်ထမ်းဆောင်နေတဲ့ကနေဒါဘင်္ဂလားဒေ့ရှ်ဆော်ရီတူရကီစတဲ့တန်ယုံတွေကအမြဲတမ်းကိုယ်စလေတမ်မတ်ကြီးတွေဥဆောင်ပြုလုပ်ခဲ့တာပါအဓိကရည်ရွယ်ချက်ကတော့မကြခင်ကျင်းပတော့မဲ့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘလို့ဆုံးဖြတ်ချက်တွေချမှတ်မလဲဆိုတဲ့အပေါ်မှာကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြတာပါအထူးသဖြင့်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်သဖွယ်ရိုဟင်ဂျာအမျိုးသမီးအမျိုးသားမိန်းကလေးငယ်တွေအပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုစွဲချက်တွေနဲ့ပတ်သက်လို့အဓိကတင်ပြခဲ့တဲ့နယူးယောက်ခြေဆိုင် Global Justice Center ဥက္ကဋ္ဌအကီလာရာဒါခရစ်နန်ကတမရောဟာသူ့ရဲ့ပြစ်မှုကျူးလွန်မှုတွေမှာပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အတွက်ဒီလိုလုပ်ရက်တွေကိုထပ်ခါတလဲလဲကျူးလွန်လာတယ်ဆိုတာတွေ့နေရတယ်လို့ VOA ကခုလိုပြောပါတယ်
You know, while we saw that the Tatmadaw significantly...
Rohingya Rebo Sulai Pyong Lai Atin Adama Pyujin Gere Tatmadaw Ye Lou Yat Dwe Gu Jamaro Tin Tin Sha Sha Twin Myin La Ya Jain Ma Thuru Ha Ayin Se Su Nit Paw Mya Swa Gare Ga Tain Da Lu Ne Su Amyo Tami Dwe Gu Le Di Ni Lan Atai Chu Lun Gare De Su Ra Jamaro Twe Ya Ba De လိမ်မိုက်ဆိုင်ရာအကြမ်းဖက်ခံရတဲ့အတွက်အချိန်တွေအများကြီးကြာလာတော့မှတရားမျှတမှုမရကြသေးတဲ့အမျိုးသမီးတွေထဲမှာရိုဟင်ဂျာအမျိုးသမီးတွေမကပါဘူးရှမ်းကရင်ကချင်စတဲ့အမျိုးသမီးတွေလည်းပါပါတယ်ဒါကြောင့်တပ်မတော်ရဲ့လိမ်မိုက်ဆိုင်ရာအကြမ်းဖက်မှုကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတဲ့အတွက်သူတို့ထပ်တလဲလဲပြုလုပ်နေတာကြောင့်ဒီကိစ္စကိုအထူးအာရုံစိုက်ဆောင်ရွက်ဖို့အရေးကြီးနေကြောင်းအကီလာရာဒါခရစ်နန်ကပြောသွားတာပါဗုဒ္ဓဘုနဲ့ကဗီဒီယိုကွန်ဖရင့်ဆွေးနွေးပွဲရလဒ်ဟာလက်ရှိလုံခြုံရေးကောင်စီအပါအဝင်ကုလသမဂ္ဂမှပြုလုပ်နေတဲ့မြန်မာအရေးကိစ္စရပ်တွေမှာအကျိုးသက်ရောက်မှုတွေရှိမှာဖြစ်တယ်လို့ကိုရိုင်းပါဝင်ဆွေးနွေးခဲ့သူ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က VOA ကိုခုလိုပြောပါတယ
်။ Now လာမဲ့ UN Security Council တို့ General Assembly တို့မှာလုပ်နိုင်မဲ့အတွက်အစဉ် intent လို့ဖြစ်နေပါလေ။အဲ့ဒါမထီရောက်ပါမဲ့ diplomacy ပြီးတော့အခု ICJ နဲ့ပတ်သက်လို့ကနေဒါနဲ့နယ်သာလန်နဲ့သူတို့ joint statement ထုတ်ပါလေ။အဲပြီးတော့တခြားနိုင်ငံကလည်းပူးပေါင်းပါမယ်။နိုင်ငံတကာပူးပေါင်းဆောင်ရွက်မှုအဲရိုဟင်ဂျာ ICJ ကိစ္စနဲ့ပတ်သက်လို့ပို့ပြီးတော့တိုးတက်ပါမယ်
။ရခိုင်ပြည်နယ်မှာတက်မတော်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေအပါအဝင် COVID အရေးပေါ်ကာလနဲ့ရိုဟင်ဂျာတွေနေရပြန်ရေးလက်မှတ်ရေးထိုးသဘောတူထားတဲ့မြမအစိုးရကကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတာတွေကိုလည်းအဓိကဆွေးနွေးခဲ့တယ်လို့ဒေါက်တာဝါကာဦးတင်ကဆိုပါတယ
်။ Ministry ကပြောတယ်လေ။ COVID-19 ပြီးမှဒီဟာလုံးဝရေပတ်ထရှင်လုံးဝရော Particular Repetition COVID-19 ပြီးမှ COVID-19 ဘယ်တော့ပြီးပါမလဲ။နားနေလားစိတ်နေလား။ဘာမှသိဘူးလေ။ဒီလူတွေကကိုပိုင်တဲ့နေရာကိုခေါ်လာဖို့သူတို့ရဲ့ယွာကိုသူတို့ရဲ့မူရင်းယွာကိုခေါ်လာဖို့ UNHCR နဲ့ UNDP နဲ့ပေါင်းပြီးတော့တခြားနိုင်ငံကြားအစိုးရတွေလည်းအများကြီးရှိပါတယ်နိုင်ငံကြားတခြားနိုင်ငံတွေကလည်းသူတို့ကခွင့်ပြုပေးမယ်လို့ပြောပါတယ်မြန်မာဆိုရကပူးပေါင်းမယ်ဆိုရင်ပေါ့လေ cooperation လုပ်မယ်ဆိုရင်အဲ့ဒါလုပ်လို့ရပါတယ်ကျွန်တော်မှအများကြီးမျှော်လင့်ချက်ရှိပါတယ်အဲ့ဒ
ါလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာလုပ်နေတဲ့45ချိန်မြောက်လူခွင့်ရေးကောင်စီညီလာခံမှာတနင်္လာနေ့ကလူခွင့်ရေးကော်မရှင်နာမင်းကြီးမစ်ရှယ်ဘတ်ချလီကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့ရဲ့အစီရင်ခံစာကိုတင်သွင်းရမှာရခိုင်နဲ့ချင်းပြည်နယ်ကပဋိပက္ခတွေဟာစစ်အရာဇဝေးမှုမြောက်နိုင်ကြောင်းသတိပေးပြောကြားခဲ့ပါတယ်ရိုဟင်ဂျာဆိုတဲ့အုံနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့ရင်ဆိုင်နေရတဲ့ပြည်ရင်းခြေနေမှာရှုပ်ထွေးစိန်ခေါ်မှုတွေကိုဗတ်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းရမှာတစုံတစ်ခုလည်းမဟုတ်ပဲအလုံးစုံခြုံငုံမဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးနဲ့လှုပ်သွားရမှာဖြစ်တယ်လို့အမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကညီလာခံမှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်